ကမ္ဘာကောင်းဆောင်တွေအနေနဲ့အမှုမြူလက်နက်တွေနဲ့စစ်အခေတ်ကာလအတွင်းအယူဆတွေကိုဆွံ့လွှတ်ကြဖို့ဘိုယဟန်မင်းကြီးဖရန်စစ်ကတောင်းဆိုလိုက်ပါတယ်။ဘိုယဟန်မင်းကြီးဖရန်စစ်ဟာအာရှတိုက်အတွင်းတပတ်ကြာခရီးစဉ်နဲ့ဂျပန်နိုင်ငံကိုရောက်ရှိနေတာပါ။ဘိုယဟန်မင်းကြီးကဒီကနေ့မှာတော့ဒုတိယကမ္ဘာစစ်အတွင်းကအမှုမြူဘုံကျဲတာကိုခံခဲ့ရတဲ့နာဂါဆာကီနဲ့ဟီရိုရှိမားမြို့တွေကိုတွားရောက်ပြီးတော့အခုလိုပြောကြားခဲ့တာပါ။နျူကလ িয়ার လက်နက်တွေအစုလိုက်အကျုံလိုက်ထားရှိခြင်းကလုံခြုံရေးကိုရောကြစေပြီးတော့ငွေကြေးဖြုန်းတိရရောက်တယ်လို့လူသားတို့အပေါ်မှာလည်းချင်းချောက်ရရောက်တယ်လို့သူကပြောပါတယ်။ပိုယဟန်မင်းကြီးကဒီကနေ့နာဂါဆာကီမြို့မှာဒုတိယကမ္ဘာစစ်အတွင်းကအမှုမြူဘုံးလန်ကြောင့်တိုက်ဆုံးခဲ့ရသူတွေအတွက်လွမ်းသူပန်းခွေချစီတောင်းမြေတာပို့သခဲ့ပါတယ်။1945ခုနှစ်ဩဂုတ်လ6ရက်နေ့ကဟီရိုရှိမားမြို့ကိုအမေရိကန်တို့အမှုမြူဘုံးကျဲတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း3,400တိုက်ဆုံးခဲ့ပြီးနောက်3ရက်အကြာနာဂါဆာကီမြို့ကိုထပ်ပြီးတော့အမှုမြူဘုံးနဲ့တိုက်ခိုက်တဲ့အတွက်လူပေါင်း9,400တိုက်ဆုံးခဲ့တာပါ။အသက်မတိကျန်သူတွေဟာလည်းအမှုမြူရောင်ကြီးတင်ကင်ဆာရောဂါမျိုးစုံကိုခံစားခဲ့ရပါတယ်။ပိုယဟန်မင်းကြီးဖရန်စစ်ဟာဒီကနေ့နောက်ပိုင်းမှာတော့ဟီရိုရှိမားမြို့ကိုဆက်လက်တွားရောက်ခဲ့ပြီးကမ္ဘာတဝန်းနျူကလ িয়ার လက်နက်ကင်းစင်ရေးအတွက်လှုံ့ဆော်ကြဖို့ကိုအဓိကထားတိုက်တွန်းပြောဆိုခဲ့ပါတယ်။